မြန်မာနိုင်ငံလွှတ်တော်တွေကဖွဲ့စည်းပုံအခြေခံဥပဒေပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကြောင့်ဒီမိုကရေစီအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းရယူပိုင်ခွင့်တွေအတွက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပြည်တွင်းပြည်ပ NGO 20ကထောက်ခံလိုက်ပါတယ် HRW လူခွင့်ဆောင်ကြီးအဖွဲ့ ISF နေစည်းမချသတင်းတောင်များအဖွဲ့ Pan America နဲ့ Pan Myanmar စတဲ့လူခွင့်နဲ့သတင်းဆိုင်ရာ NGO ဖွဲ့တွေကဖွဲ့စည်းပုံပြည်ပြင်ပြောင်းလဲကော်မတီဖွဲ့ပြီးဖွဲ့စည်းပုံကိုပြန်လည်သုံးသပ်အစိုးပြုတာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုတွေအထောက်အကူဖြစ်စေလိမ့်မယ်လို့ကြိုဆိုလိုက်ပါတယ်ဒီ NGO အစိုးရမှတဲ့ဖွဲ့တွေအနေနဲ့မနေ့ကသတင်းထုတ်ပြန်ချက်ထုတ်ရမှာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီမိုကရေစီနိုင်ငံတစ်ခုမှာလိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေကာကွယ်ပေးထားတာမရှိဘူးလို့ထောက်ပြလိုက်ပါတယ်။အခုလိုလွတ်လပ်စွာထုတ်ဖော်ခွင့်ကိုကာကွယ်ပေးထားမှုမရှိတာကြောင့်နိုင်ငံတကာလူခွင့်ရေးဆန်ရှင်ဆန်ညွန့်တွေနဲ့လည်းကန့်ညီမှုမရှိဘဲဖြစ်နေတယ်လို့ဒီအဖွဲ့ကဆက်ထောက်ပြပါတယ်။အကျိုးဆက်အနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းနဲ့အစဉ်အတိုင်းကိုထိခိုက်စေနိုင်တာတွေဆက်ဖြစ်နိုင်ရမှာဥပမာအားဖြင့်သတင်းတောက်တွေနဲ့လူခွင့်လှူရှာသူတွေကိုရေးယူပြစ်ပေးရမှာသုံးတဲ့ဥပဒေတွေအများကြီးရှင်သန်နေတာဆက်တွေ့ရလိမ့်မယ်လို့ DNG တွေကထောက်ပြလိုက်ပါတယ်ခင်ဗျ။